လေးစားရတဲ့သောတာရှင်များရှင်လူလောကတမိုင်းတွေထဲမှာကြီးမားတဲ့ဖြစ်ရပ်တွေရှိပါတယ်အဲ့ဒီဖြစ်ရပ်တွေထဲမှာပါဝင်ခဲ့သူများကကိုနိုင်ရအခန်းကနေတာဝန်ကြီးအောင်ကို့အစွမ်းစားရှိသလောက်ထမ်းရွက်ခဲ့ကြပါတယ်သူတို့ရဲ့ဘဝတွေကိုစည်သေးပြီးမြမပြည်ဒီမိုကရေစီတော်လှန်ရေးအတွက်ခန္ဓာကိုယ်တွေကိုတရားထိုးခဲ့ကြပါတယ်စစ်ကြောရေးစခန်းတွေထဲမှာတိုက်ပိတ်အမှောင်ငန်းတွေထဲမှာသူတို့ရဲ့ယုံကြည်ချက်နိုင်ငံနဲ့ပြည်သူအတွက်ဘဝတွေကိုစည်သေးပြီးအကြောက်ရွံ့ကင်းကင်းတိုက်ပွဲဝင်ခဲ့ကြပါတယ်1988ရှစ်လေးလုံးအရေးတော်ပုံမှာမြမတမိုင်းရဲ့ကြီးမားတဲ့အချိုးအခွေတစ်ခုပါလူတန်းစားမရွေးအသက်ရွယ်မရွေးပါဝင်ခဲ့ကြပါတယ်အဲ့ဒီထဲမှာအထက်ကကျောင်းတွေကအဖြူစိမ့်ွေကျောင်းသားကျောင်းသူတွေပါစစ်အာဏာရှင်ရဲ့တနက်ပြောင်းဝမှာအသက်တွေစည်သေးခဲ့ရပါတယ်ကျောင်းသားမိဘတွေရဲ့ငိုကြွေးတမ်းပြည်သူလူထုရဲ့ကျုံးဝါတောက်ခေါက်တန်းတွေကကဘာအနှံ့ပြန့်နှံ့သွားရပါတော့တယ်။တနတ်တန်ရာကြောင့်ရှစ်လေးလုံးအရေးတော်ပုံမှာကြဆုံးသွားတဲ့တငယ်ချင်းအလောင်းကိုရအောင်တည်ပြီးရက်ွက်ထဲအရောက်ပြန်ခဲ့တဲ့ကိုစိုးမြင့်အောင်တယောက်စစ်အာဏာရှင်စနစ်နောင်လာမဲ့အနာဂတ်မှာမရှိစေရဘူးလို့နက်နက်ရှိုင်းရှိုင်းတန်တိတ်ထန်ချခဲ့ပါတယ်။အရေးခင်ပြီးနောက်ပိုင်းသွေးစွန်းနေတဲ့မြမပြည်ကိုစစ်အာဏာရှင်တွေကနေရာအနှံ့ထုံးတွေတုတ်ဖို့အမိန့်ထုတ်ခဲ့ပါတယ်။ဒီတော့ကိုမိုးသီးစွန်ကတို့ចောင်းသားသွေးထုံးဖြူစေးသုံးဖြောက်ဖြက်ဖုံးလဲမဆုံးကပါတီလိမ့်ကြီးဆိုတဲ့အတိုင်းခွတ်တောင်းတောင်မှန်ခတ်လို့ရှစ်လေးလုံးတစ်နှစ်ပြည့်အထိမ့်မှတ်ကိုဥဆောင်ဆန္ဒပြခဲ့ပါတယ်။ဒါကြောင့်စစ်အာဏာရှင်ကသူ့ကိုမတရားဖမ်းဆီးခဲ့ပါတယ်။အသက်18နှစ်အရွယ်ចောင်းသားလူငယ်လေးစာသင်ခန်းကိုကြောခိုင်းခဲ့ရပါတယ်။အင်းစိန်အချင်းထောင်စစ်ခုံရုံးအဖွဲ့ငါးမှာအရေးပေါ်စီမံချက်ပုံမှန်၅ညနဲ့ထောင်သုံးနှစ်ချမှတ်ခံခဲ့ရပါတယ်။အသက်18နှစ်အရွယ်နဲ့သူတို့ចောင်းသားတွေထောင်နှင်းတိုက်ပွဲတွေကိုဘလို့ဖြတ်တန်းခဲ့ရတယ်ဆိုတာနားထောင်ကြည့်ပါဦးအင်းစိန်အချင်းထောင်ထဲမှာ1989တုန်းကအနေနဲ့ရရက်ကចောင်းသားလူငယ်တွေအများကြီးပါပဲကျွန်တော်တို့နိုင်ငံရေးရဦးချိုးခြင်းနဲ့စိတ်နဲ့ယူယိုထောင်ပုံကံထိုင်ခိုင်းရကနေထောင်အရာရှိဝင်လာရင်ခေါင်းငုံဆက်ဆံရမယ်လို့ထောင်ပိုင်ဥပိုလ်ကြီးကအမိန့်ထုတ်ပါတယ်။အဲ့ဒီခေါင်းငုံပုံစံကိုကျွန်တော်တို့အားလုံးစန့်ကျင်ခဲ့တာပေါ့။ဒါကြောင့်တာယာဝတီထောင်ကိုနိုင်ငံရေးအကျဉ်းသမား200ပြောင်းပြစ်လိုက်တယ်။တာယာဝတီပြောင်းတော့ကျွန်တော်တို့ကိုတန်ချေချင်းခတ်ပြီးပြောင်းခဲ့တာပါ။ဟိုရောက်တော့ချေချင်းမပြုတ်ပဲထားတာတလှကြပါတယ်။နိုင်ငံရေးသမားတွေထားတဲ့နေရာမှာမထားဘဲလက်ပါတိုက်မှာထားပါတယ်။လက်ပါတိုက်ဆိုတာကိုရီးယားယောဂတွေထားတဲ့တိုက်ပါ။လက်ပါတိုင်မှာထားပြီးတလကြတော့မှကျွန်တော်တို့အုပ်စုကိုလူခွဲပြီးတစ်ဆောင်နှစ်ဆောင်သုံးဆောင်ပို့လိုက်ပါတယ်ပို့ပြီးလာပိုင်းအကြာမှာအာနာပိုင်းကကျွန်တော်တို့နိုင်ငံရေးသမားတွေထောင်ထဲမှာရှိတဲ့ဝယ်မွေးမြူရေးစီမံကိန်းမှာအလုတ်လုတ်ခိုင်းပါတယ်ထောင်ထဲမှာနိုင်ငံရေးသမားမရှိဘူးဆိုတာပြကျင်လို့အတင်းအဓမ္မအလုတ်ခိုင်းတာပါအဲ့ဒါကိုစန့်ကျင်တဲ့ကျွန်တော်တို့64ယောက်ကိုထောင်ဝင်နဲ့အယောက်30ကဝိုင်းရိုက်တာမျက်လုံးနဲ့နားတွေထိကြိုက်တမ်းရအပြင်းထန်ရသွားပါတယ်အနည်းဆုံး9ယောက်လောက်ရှိပါတယ်ရိုက်တဲ့ဒုတ်ကိုလည်းမေးအောင်လုံတိန်တွင်ကင်နဲ့နံပါတ်ဒုတ်တွေမဓမ္မတိုင်တွေနဲ့ရိုက်တာပါကိုထူးထူးဟန်ကအစုတ်ထိပ်ပြီးသွေးပါအံပါတယ်သူအပါဝင်9ယောက်သွေးအံတာကျွန်တော်ဆိုမေ့မျောနေတာ3ယောက်လောက်ကြာပါတယ်ကြောကုန်းတစ်ခုလုံးအရိုက်ခံထားရတဲ့ဒဏ်ရာတွေကြောင့်ပလက်လှန်အိတ်လို့မရပါဘူးတိုက်ထဲကတမန်နလင်းမှာဘာအခင်းမှမရှိဘူးဖြာဆုပ်တောင်မရှိပါဘူးဆိုတမန်နလင်းပေါ်မှာပဲအိတ်ရပါတယ်ဘလောက်လူစိတ်ကင်းလဲဆိုတာဒဏ်ရာရနေတဲ့ကျွန်တော်တို့ကို6နာရီတခါအပြင်ထုတ်ရိုက်ပါတယ်တကယ်လောကငရဲပါပဲအဲ့ဒီအချိန်ကမှတ်မှတ်ရရစောင်းရပြီးတိတ်အေးတဲ့အချိန်ပေါ့ဒဏ်ရာတွေကြောင့်အနာတွေကယင်းတငံရီတွေကြတော့ထိုင်လို့မရအိတ်လို့မရဖြစ်နေတာကိုအခန်းအပြင်ကနေညဘက်ရေနဲ့ပက်ပြီးထတ်ညှင်းမှန်းပါသေးတယ်စားရတဲ့ပုံစံထမင်းကမဝရေစာကျွေးပြီးနှိမ့်ပဲညဘက်ရေမချိုးရပါဘူးမိန်လာမချမျက်နှာတစ်ခွင့်မပေးသေးလူတယောက်နဲ့မတူတော့ဘူးမင်းလာမချတော့လောက်တွေကတက်လာတာပေါ့အဲ့ဒီလောက်တွေကညဆိုရင်လူကိုကိုက်ရောမျက်စိနဲ့နားနဲ့မဝင်အောင်ငုတ်တုတ်ထိုင်နေရပါတယ်ငုတ်တုတ်ငိုက်နေရင်လောက်ကခြေထောက်ပေါ်တက်လာလိုက်ခါချလိုက်ဒဏ်ရာမကျက်သေးတဲ့အနာတွေကိုလောက်အကိုက်ခံရရင်မျက်ရည်တောင်စို့ပါတယ်လောက်ကိုက်တာခါချင်းကိုက်တယ်လို့ပဲစူးကနေစူးကနေနဲ့တိတ်ကိုအခံရခက်တယ်နှိမ့်ခင်းမဲ့လောက်မကိုက်အောင်ကိုစားတဲ့ပုံစံထမင်းတွေကထမင်းတစ်စုပ်လောက်ကိုတန်းစီချထားရပါတယ်တန်းစီချထားတဲ့ထမင်းလုံးကိုလောက်စားမှကိုစီမလာတာ ညဘက်ဆိုရင်တော့လောက်ကင်းချပြီးအိတ်ရပါတယ်အခန်းပေါ်နဲ့ကိုတယောက်တစ်လက်စောင့်ရတာပေါ့ဒီလိုအဖြစ်ပြက်ကိုဘလို့ပေါက်ကြားသွားလဲမသိဘူးပြင်ပမီဒီယာမှာပါတော့အာနာပိုင်းနဲ့ဆရာဝန်တွေလာကြည့်ကြပါတယ်စေကူတာခွင့်အဲ့ဒီတော့မှပေးပါတယ်ပြည်တွေတငံရီတွေကတ်နေတဲ့ပစိုးအင်းကြီးဆိုတာမနေကိုကနေခွာယူရပါတယ်တန်ချေချင်းတော့ဖြုတ်မပေးပါဘူးမိန်လာပဲချပေးပါတယ်နောက်ထပ်ဆိုးတာတစ်ခုကညဘက်တောက်ရီအိုးတဲကိုချွက်သေးတွေလာထည့်ထားတာပါပဲတန်တန်ရဲ့အပြင်မှာတောက်ရီအိုးထားတာဆိုတော့၄၅၆ခွက်တောက်ပြီးမှအနံ့ထွက်လာလို့သိခဲ့ရတာပါတိလို့ဒီရေလဲပေးပါဆိုလဲလဲမပေးပါဘူးထောင်ဝင်စာတွေးခွင်ကိုလည်းပိတ်ထားပါတယ်နှစ်လကျော်ကြာမှပါဆယ်ပို့ခွင်ပေးပါတယ်လူတရာနီးပါးအရိုက်ခံရပြီးဒီလိုဒုက္ခဆူးကိုကြော်ဖြတ်နိုင်လို့သာတာယာဝတီထောင်ထဲမှာနိုင်ငံရေးအကျဉ်းသမားကိုအလုံမခိုင်းတော့တာပါကျွန်တော်တို့ကိုထောင်ကလွတ်ရင်နိုင်ငံရေးထပ်မလုပ်ရဲအောင်လုပ်တာလို့အားလုံးကမှတ်ချက်ချပြီးပေခံကြတာပေါ့ထောင်စကားနဲ့ပြောရရင်ကြောနဲ့ရင်းလိုက်တာပါဒီမိုကရေစီဆိုတဲ့အနာဂတ်တကားဟာကျွန်တော်တို့ယုံကြည်ချက်တွေနဲ့ဖွင့်ထွက်ရမယ်ဆိုတဲ့အသည့်နဲ့စစ်အာဏာရှင်တပိုင်းကိုဘဝနဲ့ရိုက်ချိုးပြခဲ့ကြတာပါ